2018ကမ္ဘာဖလားဒီကနေ့ควอเตอร์ไฟแนลပွဲတွေမှာတော့ဘောလုံးဘိုးအီအင်္ဂလန်နဲ့ဆွီဒင်အင်ရှင်ရုရှားနဲ့ခရိုအေးရှားတို့တွေ့ကြမှာဖြစ်ပါတယ်အင်္ဂလန်နီးပြဆောက်ဂိတ်ကတော့သူ့အသေးဟာလူငယ်တွေနဲ့အတွေ့အကြုံနှဲပေမဲ့တမိုင်းမှတ်တိုင်တစ်တည်းထပ်ရေးသွားခြင်းနဲ့လို့ပြောလိုက်ပါတယ်ခရိုအေးရှားနဲ့တွေ့မဲ့ရုရှားအသေးအနေနဲ့အင်ရှင်ဆိုတဲ့အားသာချက်ကိုယူပြီးနောက်တစ်ဆင့်ကိုတက်လှမ်းနိုင်မလားဒီပွဲစဉ်တွေအတွက်အသင်းတွေရဲ့ပြင်ဆင်မှုတွေနဲ့ပွဲကြိုခံမှန်းချက်တွေကိုတော့ကိုရနိုင်ပြောပြပေးပါရှင
်ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒီနေ့ควอเตอร์ไฟนอลပွဲစဉ်တွေမှာတော့အင်္ဂလန်နဲ့ဆွီဒင်ရုရှားနဲ့ခရိုအေးရှားတို့ကစားကြမှာဖြစ်ပါတယ်ဒီမှာစံတော်ချိန်ည7:00ခွဲမှာတော့ဘောလုံးဘိုးကြီးအင်္ဂလန်နဲ့ဆွီဒင်တို့ဆမာရာမြို့မှာထွေးကြပါပါ။အင်္ဂလန်နီးပြ Gareth Southgate ကတော့
We came into this tournament as the least experienced team. We're one of the youngest teams in it.
ကျွန်တော်တို့ကဒီပြိုင်ပွဲမှာတွေ့ကြုံအနည်းဆုံးအသင်းတစ်သင်းဖြစ်ပြီးတဲ့ငယ်ဆုံးအသင်းတွေကတစ်သင်းပါ။ဒါပေမဲ့ကျွန်တော်တို့အသင်းကအမြဲတမ်းတိုးတက်နေပြီးကိုယ်တိုင်မိုက်ကိုရေးကျင်တာပါ။ခင်ဗျားတို့သိရတဲ့ကျွန်တော်တို့စနစ်အတွင်းရှုံးထွက်စဉ်ကိုပထမဆုံးအချိန်နိုင်ခဲ့တယ်။ကမ္ဘာဖလားမှာလည်းပနယ်တီကိုပထမဆုံးအချိန်နဲ့နိုင်ခဲ့ပါတယ်။ဒီပွဲထဲမှာဂိုးအများဆုံးသွင်းခဲ့ပါတယ်။ဒီတော့ကျွန်တော်တို့ကသမိုင်းဆန်ရင်တစ်တည်းထပ်ပြီးတင်းနေပါတယ်။1990ပြည့်နောက်ပိုင်းကမ္ဘာဖလားမှာဆီမီဖိုင်နယ်ကိုမရောက်သေးဘူးဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်လဲကျွန်တော်ဆီမီဖိုင်နယ်ကိုတက်ချင်တယ်ဆိုတော့ဒီပွဲကိုကျွန်တော်တို့ကအပြည့်အဝအာရုံစိုက်ထားပါတယ်
။အပြင်အင်္ဂလန်သင်းကောင်းဆောင်ဟယ်ရီကိန်းကလည်းသူတို့အနေနဲ့ဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်ဒီပွဲနိုင်ဖို့အတွက်ကိုအစွမ်းကုန်ကြိုးစားသွားမယ်လို့ပြောပါတယ်။အင်္ဂလန်နဲ့ဆွီဒင်တို့25ချိန်တွေ့ဘူးပြီးတော့ကမ္ဘာဖလားမှာတော့ဒါကတတိယချိန်တွေ့တာပါ25ချိန်တွေ့တာမှာအင်္ဂလန်က10ပွဲနိုင်9ပွဲရှုံးပြီးတော့9ပွဲတည်ကြပါတယ်2001ကမ္ဘာဖလားမှာတကိုးစီတည်ကြပြီးတော့2006ကမ္ဘာဖလားမှာတော့သူတို့နှစ်ကိုးစီတည်ကြခဲ့တာပါဆိုတော့အင်္ဂလန်နဲ့ဆွီဒင်အပေါ်ဘောလုံးကျွမ်းကျင်သူတွေကဘယ်လိုခံမှန်းပါသလဲအာဇာကလောင်ရှင်ကိုဇော်မျိုးတန်ကတော့
အင်္ဂလန်ကကျွန်တော်တို့ဒီကိုလံဘီယာနဲ့ပွဲမှာကစားသွားတဲ့ချိန်မျိုးဆိုရင်တော့ဆွီဒင်ကိုနိုင်ဖို့တော်တော်ခက်မှာပါဗျာသူတို့မတင်ရလဲပြိုင်ပွဲမျိုးတို့မှာ25ကျင်းတော့ပြေးပြီးတော့တကင်းနဲ့တကင်းအပါကြီးရမှာတော့လေဒါကတော့အတိတ်မှတ်တမ်းပါကြာတယ်ကမ္ဘာဖလားပြိုင်ပွဲမှာတော့သူတို့နှစ်ပင်ကမကြိမ်ငါမကြည့်ချင်ဘူးပါနှစ်ပင်လုံးပြည်ကြတာလေပေါ့ပြီးတော့ဒီပွဲကတော့ဟိုအင်္ဂလန်နေနဲ့ကိုလံဘီယာနဲ့ပွဲလုံးကလို့ဖြေဆန်းပြုနေဆိုတော့စိတ်နေလဲလားဘူးအထူးသဖြင့်တော့ကျွန်တော်တို့ဒီစာလင်တို့လင်ဂျတ်တို့ဂယ်လီလီတို့ကဟိုခရီးချင်းကိုရအောင်ဖန်တီးပေးနိုင်တာမျိုးမရှိရင်ဟိုအင်္ဂလန်အဲ့တည်းပြသွားနိုင်တယ်လို့ကျွန်တော်အဲ့လိုပဲတွေးမှကျွန်တော်ဆွေဒင်ရဲ့ခြေကအထူးသဖြင့်တော့တည်နေတယ်ဗျာတည်နေတယ်ပြီးတော့သူတို့ရဲ့အားကနောက်တန်းပြဒီနေ့သူတို့ရတာရဲ့ဂိုးရဲ့လေးဂိုးလောက်ကိုနောက်တန်းကပြင်လာပါလိမ့်ဆိုတော့ဒီချက်ကဘာလို့ပြနေလဲဆိုတော့ခြေစင်းကဒီစက်တိကြီးရနေရဂိုးရောက်ပြင်လာနေမှာအသေးကြတယ်ခြေစင်းကလည်းအင်္ဂလန်ကတော့မိနစ်90ပြည့်တဲ့အထိတည်ရလောက်ရဖို့အတွက်ကိုထိနေသားလာပါပဲအမှအဲ့ဒီအမှအင်္ဂလန်ကဂိုးရလို့ဆိုတော့အတင်းတက်ဖြစ်လို့ရှိရတော့ဒါအင်္ဂလန်အမှားဖြစ်ပါပါပေါ့ကတော့ဒီလိုကအင်္ဂလန်ကိုသူ့ရဲ့တပါနဲ့အတွေ့အကြုံကမျောလင်းနဲ့အနိုင်ရသွားနိုင်တယ်လို့ကျွန်တော်အဲ့လိုပဲတွေ့တယ်
။ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်တော်မျိုးရံကတော့အခုလိုပြောပါတယ်
။အင်္ဂလန်ကစီဒန်နဲ့တွေ့တဲ့ကမ္ဘာဖလား၄ချိန်စလုံးပြေးပြကြပါ။နောက်အင်္ဂလန်ရဲ့စိုက်စစ်အားကတကယ်ဆန်စစ်ကောင်းတဲ့အသင်းတွေနဲ့ဆိုရင်ဂိုးရောက်ဖို့ခက်တယ်ပြော။အဲ့တော့စီဒန်ရဲ့ဆန်စစ်ကလည်းတော်တော်လေးကိုကောင်းနေတဲ့အချိန်ဆိုတော့အင်္ဂလန်ပြေးကြသွားနိုင်တယ်လို့ဒီလိုဟောဆွေးတတ်မယ်ဆိုရင်တော့အင်္ဂလန်တက်ပေါ်မယ်တင်အင်္ဂလန်ကအထိပိုးကစားထားရတဲ့ကိုလံဘီယာနဲ့ပွဲအတွေ့အကြုံတွေရှိသွားတော့ဒီနောက်တစ်ဆင့်ဆိုရင်တော့အင်္ဂလန်တက်ပေါ်မယ
်ဒီမှာစံတော်ချိန်ည7:00ခွဲမှာတော့ quarter final နောက်ဆုံးပွဲစဉ်ဖြစ်တဲ့ရှေ့ဥရောပနှစ်သင်းဖြစ်တဲ့အင်ရှင်ရုရှားနဲ့ခြေဆောင်နေတဲ့ခရိုအေးရှားအသင်းတို့တွေ့ကြမှာပါဒီနှစ်သင်းဟာတမိုင်းတစ်ချောင်းနှစ်ချိန်သာတွေ့ဖို့ပြီးတော့ခရိုအေးရှားကတပွဲနိုင်တပွဲတည်ကြထားပါတယ်ဒုတိယဆက်မှာစပိန်ကိုပယ်နယ်တီနဲ့ကျော်ဖြတ်ခဲ့တဲ့အင်ရှင်ရုရှားအနေနဲ့ခရိုအေးရှားကိုအတိုင်ယူပြီး semi final ကိုတက်နိုင်မှာလားSoccer Follow Journal Editor ချုပ်ကိုကျော်ကျော်မျိုးရံကတော
့ဒီဘွဲမှာတော့ Croatia နောက်ဆက်တက်ပေါင်းနေလို့ရှိတယ်။ Croatia မိနစ်90လည်းအနိုင်ရမယ်။ Russia ကပြီးတော့ဆန်စစ်သက်သက်ကြီးကစားနေတဲ့အတင်းလို့ချက်။ဟို Spain အတင်းကဘလို့အရင်ဆိုင်ပြီးစိုက်စစ်ကိုမပန်ဘူးပြီးနိုင်လို့တော့ Russia ခံမှာပါတော့။တကယ်တော့ Croatia လိုကွင်းနဲ့ပန်ပြီးမှုအားကောင်းတဲ့အတင်းနဲ့တွေ့လို့ရှိရင်တော့ Russia ကစစ်ကဖိတ်မထားရဘူးလေ။အင်းစင်အပါကျရှိနေတယ်။ဒီမတင်းရဲ့ဆော့ဆောင်ကြီးကတော်တော်လေးကိုသွေးစားနဲ့ဆင်းနေဆိုရင်နေအခုဒီဆောင်ကပွဲတိုင်းလူလူစောင့်ဆောင်မှုကောင်းတာပြီးတော့ပွဲတိုင်းလူလူလည်းကိုးရထားတဲ့အခြင်းဆိုတော့နောက်ဆန်စစ်ပိုင်းကလည်းကောင်းမွန်တဲ့အခါကျတော့တက်ချစ်အားနည်းချက်ရှိရသော်ရှာဝူရောက်ဝူတော်ဆက်ဆဲသွားနိုင်တယ
်ဆိုတော့ဒီပွဲပေါ်အာဇာကလောင်ရှင်ကိုဇော်မျိုးတန်ကရောဘယ်လိုခံမှန်းထားပါသလဲ
ရုရှားနဲ့ကိုရီးယားပွဲကကိုရီးယားလည်းနိုင်သွားဖို့များပါတယ်သူတို့လည်းပဲအင်းရှင်ဒီနေ့လည်းဒီ quarter final နဲ့အဆင်ကိုရောက်လာပြီဆိုတော့ဘယ်လိုပဲပြောဟိုခံစားမှာပဲလေဆိုတော့ရုရှားကတော့ကျွန်တော်တင်တဲ့ဒီပွဲမှာခွေရသူရင်းကိုနဲ့ဖွင့်လာလို့သိနေရှိသူတို့နှစ်သင်းရဲ့ ကစားသမားကုပွဲမှုကလည်းတော့ကွာပါတယ်။နောက်တခြားအရေးကြီးတဲ့အချက်ကတော့ကျွန်တော်တို့ဒီရာဇမဒီနေ့ဖြေကန်းတော်လေးပြနေတာကော့ပေါ့ဗျာ။ဒါကော့ပါဝင်မှုကသိနေသေးကြပေါ့။ဆိုဒီချက်ကလည်းရာဇအောင်အားနည်းချက်ဖြစ်နေရပေါ့။ခရီးကတော့ကစားသမားအပြည့်စုံနဲ့ကစားမှဆိုတော့ခရီးကပဲအနိုင်ရသွားဖို့ရှိတယ်လို့ကျွန်တော်အဲ့လိုပဲတုံ့ပြန်ချင်ပါလား
။မနေ့ကပွဲစဉ်တွေမှာတော့ပြင်းစင်းတဲ့ Belgium တို့အနိုင်ရပြီးတော့ semi final ကိုတက်သွားကြပါပြီ။ဆိုတော့ဒီကနေ့မှာဘယ်အသင်းတွေအနိုင်ရပြီးတော့ semi final ကိုတက်မလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။